မြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွင့်ရေးချိုးဖောက်တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုဗြိတိန်နိုင်ငံအခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကအမည်မဲ့စီးရင်နဲ့ထပ်မံထည့်သွင်းလိုက်ပါတယ်။ဘာမာကမ်ပိန်း UK အဖွဲ့ကအမည်မဲ့စီးရင်သွင်းတဲ့ကုမ္ပဏီအခုအချိန်ထိ182ခုရှိသွားပြီဖြစ်ပြီးအများစုဟာမြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆံလှုပ်ဆောင်နေတာဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်အသုံးဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ဘာမာကမ်ပိန်း UK ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီအမည်မဲ့စီးရင်ဟာမြန်မာစစ်တပ်ကိုဘာနာငွေကြေးရရှိအောင်နဲ့စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့နိုင်ငံတကာကုမ္ပဏီတွေကိုဖော်ထုတ်နေတာဖြစ်ကြောင်းနဲ့လူတွေအစုလိုက်အပြုံလိုက်တတ်ဖြတ်တာဆီယနာသိမ့်ပြီးမဒိမ့်မှုတွေကျွလွန်နေတဲ့စစ်တပ်နဲ့ထိတွေ့ဆက်ဆံနေတယ်ဆိုတာဘလို့မှလက်ခံလို့မရနိုင်ကြောင်းဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ဖာမနာကပြောပါတယ်အမည်မဲ့စီးရင်မှာတင်သွင်းခံရတဲ့ကုမ္ပဏီတန်းကိုတလကြိုတင်အကြောင်းကြားပြီးသူတို့ရရှိထားတဲ့အချက်လက်တွေမှကန်ချင်းရှိမရှိဆိုတာနဲ့တကယ်လို့မှားသွားခဲ့ရင်ပြင်ဆင်ခွင့်ကြိုတင်ပေးထားခဲ့တယ်လို့ဘာမာကမ်ပိန်း UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုစစ်ဖက်ဆိုင်ရာအပိုပစ္စည်းတွေတင်ပို့ရောင်းချမှုနဲ့ရုရှားကုမ္ပဏီ15ခုနဲ့တခြားကုမ္ပဏီတွေကိုအမည်မဲ့စီးရင်အသစ်ထဲထည့်သွင်းလိုက်တာလို့ဆိုပါတယ်အခုအသစ်ထုတ်ပြန်တဲ့အမည်မဲ့စီးရင်ထဲမှာဗြိတိန်အခြေစိုက်ကုမ္ပဏီနှစ်ခုလည်းပါဝင်တယ်လို့ဆိုပါတယ်ဘာမာကမ်ပိန်း UK အဖွဲ့အနေနဲ့အမည်မဲ့စီးရင်ကိုဆက်လက်ပြုစုနေဆဲဖြစ်ပြီးလာမယ့်ဇူလိုင်လအတွင်းစီးရင်အသစ်ကိုထပ်မံထုတ်ပြန်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ